Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ15ရက်ဗုဒ္ဓဟူးနေ့နေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါနောက်တော့ဆီယမ်မဲ့သတင်းတွေတဲမှာဆိုလို့ရှိရင်အာရှပစ္စိဖိတ်ဒေသကမဟာမိတ်တွေနဲ့စီးရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်အကြောင်းနဲ့မြန်မာနိုင်ငံမှာတရားလည်လို့အကြမ်းဖက်မှုကျူးလွန်နေတဲ့စစ်ကောင်စီကိုဖိအားပေးသွားမယ်အကြောင်းဒေသတွင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တဲ့သတင်းနေတိုးအနေနဲ့အရှေ့ဘက်ဒေသချက်ထွင်မှုတွေကိုမရပ်ဆိုင်မှုဆိုရင်ရုရှားကနျူကလ িয়ার လက်နက်တွေချသွားမယ်လို့ပြောဆိုလိုက်တဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုနားတော်တာဆရာပါမယ်ခင
်ဗျာ။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့ချင်းပြည်နယ်ကံပတ်လက်မှာဘာသာရေးကောင်းဆောင်တအူအဖမ်းခံရပြီးတဲ့နောက်မှာအလောင်းပြန်တွေ့တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မဲလစခန်းမှာဒုက္ခသည်တွေဆန္ဒပြတဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာတော့
လူအများများတဲ့မှာစုံအေးစုံပြီးစုံစီမှာရှိတဲ့လူတွေအားလုံးပါတယ်သူတို့ကဒါလည်းဆိုတော့ဒီမှာဖြစ်နေအောင်ကျွန်တော်တို့စခန်းထဲကပလာနဲ့ဟိုစီးပွားရေးလုပ်ငန်းရှင်တချို့နဲ့ပေါင်းပြီးတော့မှဈေးတွေရမ်းတင်ပြီးလုပ်နေတာပေါ့နော
်ဒါကတော့ဒုက္ခသည်စခန်းတွင်နေထိုင်သူတဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ပဋိပက္ခတွေကြောင့်တိုင်းပြည်စွန့်ခွာထွက်ပြေးနေရသူတွေကိုနိုင်ငံတကာအနေနဲ့ဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်ကာနီညဆွေနေကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားထူချစံပြကဘာတလွားသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်သိန်ကြီးထိုက်တို့ကတင်ဆက်မှာပါရှင
်။အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသအတွင်းတရုတ်ရဲ့ဩဇာကြီးမားလာမှုကိုပြန်လည်တွန်းလှန်နိုင်ဖို့အာရှဒေသတွေကမဟာမိတ်နိုင်ငံတွေနဲ့စီးရေးစီးပွားရေးဆိုင်ရာဆက်ဆံရေးတွေကိုတိုးမြှင့်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာအင်ကာနေတုန်းကပြောဆိုလိုက်ပါတယ်။အာရှဒေသတွင်ချမ်းသာကြွယ်ဝရေးနဲ့ငြိမ်းချမ်းရေးအရှိတည်ထောင်နိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရအနေနဲ့အလေးအနက်ထားကြောင်းနဲ့ဒေသတွင်မဟာမိတ်တွေတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့စီးရေးဆိုင်ရာကိစ္စတွေမှာလည်းအသာစီးရအောင်လှုံ့ဆော်သွားမယ်လို့နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။တန်တမာရေးနီလန်းစီရေးထောက်လန်းရေးနဲ့အမျိုးသားစွမ်းအားတွေကိုအသုံးပြုပြီးတော့ဒေတာတွင်းကမဟာမိတ်တွေနဲ့နီနီကကလှုပ်ဆောင်သွားမဲ့မဟာဗျူဟာတရက်ကိုချမှတ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာအင်ဒိုနီးရှားနိုင်ငံနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုကို2026အထိထပ်မံတည်တံ့တိုးတာအပအဝင်သဘောတူစာချုပ်3ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါ့အပြင်အင်ဒိုနီးရှားရေတပ်နဲ့ပူးတွဲစည်းလေ့ကျင့်မှုတိုးမြှင့်သွားမှာကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကျင်းအန်တိုနီဘလင်ကင်ဟာတရုတ်နဲ့စီးရေးတင်းမာမှုတွေဖြစ်နေတဲ့အာရှဒေသတွင်းမဟာမိတ်ဆက်ဆံရေးတွေတိုးမြှင့်ဖို့ခီးလက်လည်နေတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမလေးရှားထိုင်းနိုင်ငံစတဲ့နိုင်ငံတွေကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါတယ်ခင်ဗျာ
အာရှဒေသကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကျင်းအန်တိုနီဘလင်ကင်ကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့အင်ကာနီမှာပြောပါတယ်။တရားလက်လွတ်အကြမ်းဖက်မှုကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့တရားမဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့နဲ့အလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ရောက်လာရေးတို့အတွက်လှုပ်ဖော်ကြင်ပေးမိဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝင်ကြီးဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာပြောပါတယ်ဒါအပြင်မြန်မာပြည်သူတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာအပြေရှာနိုင်ရေးဘက်ပေါင်းစုံပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှု၅ရပ်ကိုဆက်လက်အကောင့်ထည့်ဖော်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်ရှင
်။လူအများအများအငတ်ပေးနဲ့ကြုံနိုင်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်အပံ့တွေပေးနိုင်ဖို့နိုင်ငံတကာအနေနဲ့တစုတစည်းတဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဗြိတိန်နဲ့ပါကစ္စတန်နိုင်ငံတွေကအင်ကာနီမှာတိုက်တွန်းလိုက်ပါတယ်။တည်ငြိမ်ပြီးအားလုံးပါဝင်တဲ့အာဖဂန်နစ္စတန်ပြည်ရေးဟာကျွန်တော်တို့အားလုံးရဲ့တူညီတဲ့ရည်မှန်းချက်ဖြစ်ပါတယ်လို့ပါကစ္စတန်ဆိုင်ရာဗြိတိရှ်တန်ဘတ်ကြီးခရစ်စတီယန် ထူနာကအစ္စလာမဘာမြို့တော်မှာပြုလုပ်တဲ့အာဖဂန်နစ္စန်ဆိုင်ရာနိုင်ငံတကာဆွေးနွေးပွဲမှာပြောဆိုပါရတယ်။ဗြိတိန်နိုင်ငံကလက်တွေ့ကျတဲ့ချင်းကပ်မှုကိုအဓိကအာရုံထားလှုပ်ဆောင်နေပြီးတာလီဘန်အနေနဲ့စကားပြောဆိုဆွေးနွေးနေပါတယ်လို့လည်းတန်အမတ်ကြီးကပြောဆိုပါရတယ်။အကြပ်ဖက်နေနေရေးလူနည်းစုအခွင့်အရေးအမျိုးသမီးများပြင်ကြားတင်ကြားခွင့်ရရှိရေးစတာတွေဟာကျောက်ဆွဆွေးနွေးမှုတွေမှာအဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းတန်မာကြီးကပြောပါရယ်ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမဟီမုဒ်ကွာရှီကတော့ပြောဆိုရမှာအကြမ်းဖက်သမားတွေကိုအာဖဂန်နစ္စတန်နိုင်ငံကိုအသုံးပြုခွင့်မပေးဖို့တာလီဘန်အစိုးရအနေနဲ့အိန္ဒိချင်းနိုင်ငံအားလုံးနဲ့အင်အားကြီးနိုင်ငံတွေကိုကတိပြုထားတဲ့အကြောင်းဒီဆွေးနွေးပွဲမှာပြောဆိုခဲ့ပါရယ်ဒီရက်တတ္တပတ်အကုန်ပိုင်းမှာတော့58နိုင်ငံကပါဝင်တဲ့OIC Islamic နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့အာဖဂန်ကူညီထောက်ပံ့ရေးဆိုင်ရာအစည်းအဝေးကိုလည်းပါကစ္စတန်ကလက်ခံကျင်းပပေးမှာဖြစ်ပါတယ်ခင်ဗျာ
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ဘက်ကအရှေ့ပိုင်းကိုဥတီချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီးရဲအရာတုံ့ပြန်မှာဖြစ်တယ်လို့နီးဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်အကြောင်းထိတ်တန့်ရုရှားတန်တမာတို့ကသတိပေးလိုက်ပါတယ်။ရုရှားဘက်ကခန့်မှန်းခြေတပ်ဖွဲ့ဝင်3000လောက်ချထားတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစီရေလှုပ်ရှားမှုတွေကြောင့်အလင်းအမြန်ကြီးထွားလာနေတဲ့ပြဿနာကိုဖြေလျှော့ရေးရည်ရွယ်ပြီးအမေရိကန်သမ္မတဂျိုးဘိုက်တန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဗီဒီယိုကွန်ဖရင့်နဲ့2နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြဒါပါဒီလိုဆွေးနွေးပြီးရက်ပိုင်းအကြာမှာပဲရုရှားထိတ်တန့်တန်တမန်ထံကထွက်ပေါ်လာတဲ့မှတ်ချက်ကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေကြားထိတ်တိုက်တွေ့မှုဟာအန်ဒီယေပူကြီးလာပါတယ်။ယူကရိန်းနဲ့ခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်ခဲ့မှုနောက်ရုရှားနဲ့နေချင်းဆက်နေတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘက်စ်ဒေသရဲ့အများစုကိုလည်းသိမ်းယူထားတာပါ။ဒီလိုပုံစံမျိုးအတိုင်းယူကရိန်းကိုနောက်ထပ်စီးရဲအရာကျူးကျော်ဖို့ရုရှားသမ္မတပူတင်ကစဉ်းစားနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်နေကြချိန်မှာပဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေပ်ကော့ရဲ့ချင်းချောက်မှုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်ဗီအိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်။ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကလေဆင်နှမောင်းတိုက်ခတ်မှုကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့ကင်တက်ကီပြည်နယ်မှာထိခိုက်ပျက်စီးမှုတွေကိုတွားရောက်ကြည့်ရှုစစ်ဆေးဖို့သမ္မတဂျိုးဘိုက်ဒန်ဟာဗုဒ္ဓဦးနေမှာတွားရောက်မှာဖြစ်ပါတယ်။ကန်တက်ကီပြည်နယ်ကိုအရေးပေါ်အခြေအနေကြေညာထားတယ်လို့ပဲအီလီနိုက်ပြည်နယ်ကိုလည်းကြေညာသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ကန်တက်ကီပြည်နယ်အပါအဝင်မုန်တိုင်းတန်ခံရတဲ့အခြားပြည်နယ်တွေအတွက်လိုအပ်တဲ့အထောက်အပံ့တွေရရှိအောင်လှုပ်ဆောင်ပေးသွားဖို့သူ့ရဲ့အစိုးရကိုအမိန့်ပေးထားတယ်လို့လည်းသမ္မတကပြောပါတယ်ဘို့အစိုးရအနေနဲ့လိုအပ်သမျှကူညီထောက်ပံ့သွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအလုံးကိုလည်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်ပြီးခဲ့တဲ့7ရက်နေ့တောက်ကြနေတုန်းကကန်တက်ကီအီလီနိုက်မစ္စစ်ပီမစ္စူရီနဲ့တန်နစီပြည်နယ်တွေမှာလေဆင်နှမောင်းတိုက်ခတ်ခဲ့တဲ့အတွက်အ ਨੇ စုံလူ88ဦးသေဆုံးပြီးအိုးအိမ်အဆောက်အဦတွေအများပြားပျက်စီးသွားပါတယ်လျှက်စင်မီနဲ့တောက်သုံးရည်တွေလည်းပြတ်တောက်နေကြောင်းသိရပါတယ်ကန်တက်ကီပြည်နယ်တစ်ခုတည်းမှာတင်သေဆုံးသူ84ဦးရှိပြီးပျောက်ဆုံးနေသူတွေရှိတဲ့အတွက်သေဆုံးသူဦးရေတိုးလာနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကတော့ပြောဆိုထားပါတယ်
ဖိုင်ဇာရဲ့ COVID-19 ကာကွယ်ဆေးနှလုံးထိုးထားသူတွေဟာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကြောင့်ဆေးရုံတက်ရမှုကနေကာကွယ်ပေးမှုမြင်မာကြောင်းတောင်အာဖရိကရဲ့လေ့လာချက်သစ်တစ်ရပ်ကတွေ့ရှိထားပါတယ်။တောင်အာဖရိကဆေးသိပ်ပံသုတေသနကောင်စီနဲ့တောင်အာဖရိကရဲ့အကြီးဆုံးပုဂ္ဂလိကအာမခံလုပ်ငန်း Discovery Health တို့ကကြေကြေပြန့်ပြန့်လေ့လာမှုမှာနိုဝင်ဘာလ15ရက်နေ့ကနေဒီဇင်ဘာလ9ရက်နေ့အတွင်းစမ်းသပ်တွေ့ရှိရတဲ့COVID-19 ဖြစ်ပွားသူ2,100,000ကျော်ကိုလေ့လာခဲ့တာဖြစ်ပြီးဒီထဲမှာ Omicron မျိုးကွဲကြောင့် COVID-19 ဖြစ်ရသူ9,800လောက်ပါတယ်လို့လည်းယူဆထားပါတယ်။ကူးစက်မှုမှာရေဘူယာအဖြစ်ကာကွယ်ဆေးက33ရာခိုင်နှုန်းသာကာကွယ်ပေးနိုင်ပေမဲ့ဆေးရုံတရမှုကတော့80ရာခိုင်နှုန်းလောက်ထိကာကွယ်ပေးကြောင်းလေ့လာချက်မှဖော်ပြထားပါတယ်ရှင်။
တရုတ်ပြည်မှာ COVID Omicron ကူးစက်ခံရသူဒုတိယလူနာတဦးတွေ့ရှိရတဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းဌာနကအင်္ဂါနေ့ကကြေညာပါတယ် ကူးစက်ခံရသူဟာအသက်68နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာပြည်ပကပြန်လာသူတဦးဖြစ်ပါတယ်။ပြန်လည်ရောက်ရှိပြီးပထမတစ်ကြိမ်နှစ်ပတ်တီးခြားခွဲနေစဉ်စစ်ဆေးခဲ့ရမှာပိုးမတွေ့ရှိရတဲ့အတွက်သူနေထိုင်ရာတောင်ပိုင်းကွမ်ကျိုးမြို့ကိုလင်းမြန်နဲ့ထပ်မံသွားရောက်ခဲ့ပါတယ်။အဲဒီနောက်သူ့အိမ်မှာတီးခြားခွဲနေစဉ်ထပ်မံစစ်ဆေးရမှာရောဂါပိုးကူးစက်ခံရတာကိုတွေ့ရှိရပါတယ်။သူကိုဆက်လက်စစ်ဆေးပြီးပြည်내တာဝန်ရှိသူတွေကတော့ကိုဗစ် Omicron ကူးစက်ခံထားရကြောင်းအတည်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့တင်လင်းလာနေ့ကလည်းကိုဗစ် Omicron ကူးစက်ထားခံရသူတဦးတွေ့ပထမအဆုံးတွေ့ရှိခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။အဲ့ဒီတူကတော့ဆယ်ကျော်အသက်အရွယ်အမျိုးသမီးငယ်တူဖြစ်ပြီးပိုလန်နိုင်ငံဝါဆောကနေတရုတ်ပြည်ကိုလေကြောင်းနဲ့လာခဲ့သူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ။
COVID-19 တိုက်ဖျက်ရေးအတွက်ရည်ရွယ်ပေးအာဖရိကတိုက်နိုင်ငံ17ခုကခီးသည်တွေဗြိတိန်ကိုဝင်ရောက်ခွင့်တမျက်ထားတာကိုအဆုံးသတ်မဲ့အကြောင်းဗြိတိန်အစိုးရကအင်္ဂါနေ့မှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ပြန့်နှံ့မှုကစိုးရိမ်ပွဲဖြစ်ပေမဲ့လည်းဗြိတိန်အစိုးရကအခုလိုပြောဆိုလိုက်တာပါ။တောင်အာဖရိကနဲ့ဟောင်ကောင်မှာနိုဝင်ဘာလအတွင်းအိုမီခရွန်မျိုးကွဲကိုပထမဆုံးတွေ့ခဲ့ရပြီးတဲ့နောက်နိုဝင်ဘာလနှောင်းပိုင်းမှာပဲအာဖရိကတိုက်နိုင်ငံ17ခုကိုဗြိတိန်အစိုးရကခီးသွားလာမှုတိုက်မျက်စင်းနဲ့ထည့်သွင်းခဲ့တာပါ။ဗြိတိန်လူမှုအတိုင်းဝိုင်းတွင်အိုမီခရွန်မျိုးကွဲကူးစက်မှုရှိခဲ့ပြီးဖြစ်ကြောင်းနဲ့ဗုဒ္ဓဟူးနေ့ Greenwich စံတော်ချိန်မနေ့၄နာရီမှာခီးသွားလာမှုတိုက်မျက်မိန့်ကိုရုပ်သိမ်းမဲ့အကြောင်းကျန်းမာရေးဝန်ကြီးဆာချစ်ဂျာဗစ်ကပါလီမန်မှာအင်ကာနီကခြေညာခဲ့တာပါဗြိတိန်မှာလူမှုအတိုင်းဝိုင်းတွေအိုမီခရွန်ကူးစက်မှုရှိသလိုကမ္ဘာတစ်လွှမ်းမှာလည်းခြေခြေပြန့်ပြန့်ကူးစက်နေတာကြောင့်ပြည်ပကအိုမီခရွန်ဝင်ရောက်လာမှုရှော့ချရေးအတွက်ခီးသွားလာမှုတိုက်မြင့်ချက်ကထိရောက်မှုသိမရှိတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင
်ကိုစမုတ်ချောင်းနဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုနေနေနဲ့ခင်တင်းစီစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ဒီထိုင်းမြန်မာနေဆက်မေလစခန်းမှာဒုက္ခသည်တွေဆန္ဒပြကြတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်ရှင်အခုတော့ပဋိပက္ခကြောင့်တိုင်းပြည်ဆွန့်ခွာရသူတွေကိုကူညီကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အခြေအနေကိုကြည့်ကြရအောင်ပါနိုင်ငံတကာအကာအကွယ်ကိုလိုအပ်နေတဲ့ပဋိပက္ခဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတို့ကနေထွက်ပြေးလာသူတွေကိုပံ့ပိုးကူညီကြဖို့နယ်နိမိတ်တကားတွေကိုဖွင့်ပေးထားကြပါလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒီနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ14ရက်ကနေ15ရက်နေ့အထိအွန်လိုင်းကနေ2ရက်ကြာကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာဒုက္ခသည်များညီလာခံမှာ UNHCR ရဲ့မဟာမင်းကြီးဖီလစ်ပိုဂရန်ဒီကဗီဒီယိုအဖွင့်မိန့်ခွန်းပြောကြားလိုက်တာဖြစ်ပါတယ်
For centuries, experiences of exile.
ရာဇဝတ်တွေတလျှောက်ပြည်နေနံခံရမှုအတွေ့အကြုံတွေဒုက္ခတွေအဖြစ်ခိုလုံမှုအလေးထားတွေဟာကျွန်တော်တို့ရဲ့စုပေါင်းအမွေနှစ်တစ်စိတ်တစ်ပိုင်းဖြစ်လာခဲ့ပါတယ်
။ Filippo Grandi ရဲ့မိကွန်းဟာကမ္ဘာဒုက္ခတွေရဲ့အခြေအနေတွေကိုဆွေးနွေးကြမယ်။နှစ်ရက်ကြာအစည်းအဝေးခင်းကျင်းကိုတက်မှတ်ပေးလိုက်တယ်လို့ဆိုရမှာပါ။အခုအစည်းအဝေးဟာလွန်ခဲ့တဲ့နှစ်နှစ်ကပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဒုက္ခတွေများညီလာခံရဲ့နောက်ဆက်တွဲအနေနဲ့တိုးတက်ဖြစ်ထွန်းမှုတွေကိုပထမဆုံးအကြိမ်ဆွေးနွေးကြတာဖြစ်ပါတယ်။အဲ့ဒီညီလာခံတုန်းကဆိုရင်ဒုက္ခတွေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်အတိုင်းဝိုင်းတွေကိုပိုပြီးကောင်းမွန်အောင်ပံ့ပိုးကူညီဖို့ဂတိကဝတ်ပေါင်း1400နီးပါးရရှိခဲ့ပါတယ်။အခုအစည်းအဝေးမှာတော့အစိုးရအကြီးတန်းအရာရှိတွေဒုက္ခသည်တွေနဲ့မိဖက်အဖွဲ့အစည်းတွေကနေဒီဂတိကဝတ်တွေဘလောက်ရရှိထားပြီးပြီလဲဘလောက်ကြံနေသေးတယ်လဲဆိုတာသုံးသပ်ဆွေးနွေးကြမှာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဂရန်ဒီကတော့လက်ရှိကမ္ဘာရုပ်ပုံလွှာနဲ့ပတ်သက်လို့သုံးသပ်ချက်ပေးရမှာအကောင့်အဆိုးတွန့်တွဲနေတာတွေ့ရပါတယ်ဒုက္ခသည်ကိစ္စအပါအဝင် COVID-19 ကပ်ရောဂါကင်တွယ်မှုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာတုံ့ပြန်မှုစတာတွေအပြင်အကာအကွယ်ပေးမှုနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေကိုပံ့ပိုးပေးမှုတို့မှာနိုင်ငံတွေအနေနဲ့ပုံမှုကောင်းမွန်အောင်လှုပ်ဆောင်နိုင်ကြောင်းသူရဲ့မိကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်နိုင်ငံမဲ့ဖြစ်မှုပပျောက်ရေးနဲ့ပညာရေးနယ်ပယ်မှာတိုးတက်မှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့နိုင်ငံအများပြားဟာလူတွေရဲ့ဘေးရန်ကင်းရေးနဲ့အကာအကွယ်ပေးရေးမှာကြောက်ခိုက်နေကြကြောင်းမဟာမင်းကြီးဂရန်ဒီကအခုလိုသတိပေးပြောဆိုခဲ့ပါတယ
်။ To this end I must repeat my grave concerns.Regarding certain trends.
ဒါကိုအဆုံးသတ်စေဖို့နေဆက်တကားတွေကိုပိတ်ထားမှုအပါအဝင်တခါတည်းရင်ဒုက္ခသည်တွေကိုပြန်ပြီးအကြမ်းဖက်သွန်းပို့မှုနေဆက်တိုင်းတွေတိစောက်မှုလူတွေရဲ့ခိုလုံခွင့်နဲ့ဆက်ရင်းနဲ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာဥပဒေတွေနဲ့ကိုကျင့်တရားဆိုင်ရာတာဝန်ဝတ္တရားတွေကိုဘေးဖယ်ထားတာစတဲ့ကမ္ဘာစက်မှုဖွံ့ဖြိုးပြီးနိုင်ငံတချို့တွားနေတဲ့လမ်းကြောင်းတွေနဲ့ပတ်သက်လို့ကျွန်တော်ရဲ့စိုးရိမ်ပူပန်မှုကိုထပ်လောင်းပြောကြားလိုပါတယ်
UNHCR ရဲ့အစီရင်ခံစာအရကမ္ဘာတဝန်းမှာအနည်းဆုံးလူပေါင်း 83.4 သန်းဟာအတင်းကျပ်နေရက်ကနေမောင်းထုတ်မှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအဲ့ဒီထဲမှာ 26.4 သန်းဟာဒုက္ခသည်တွေဖြစ်ပါတယ်ကမ္ဘာဒုက္ခသည်အရေအတွက် 85 ရာခိုင်နှုန်းကိုဖွံ့ဖြိုးဆဲနိုင်ငံတွေကလက်ခံထားတာပါ။ဒါကြောင့်ဒီတာဝန်တွေကိုချမ်းသာတဲ့နိုင်ငံတွေအနေနဲ့ခွဲယူကြဖို့ Grandy ကတောင်းဆိုခဲ့သလိုဒုက္ခသည်ပြဿနာကိုဖြေရှင်းရေးသူတို့ကိုလက်ခံမဲ့နောက်ထပ်တတိယနိုင်ငံမျိုးရှိရေးလမ်းကြောင်းကိုလည်းသူကတိုက်တွန်းခဲ့ပါတယ်
။ Resettlement is of course a key avenue.
ပြန်လည်နေရခြားရေးဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပြီးလွန်ခဲ့တဲ့နှစ်တည်းအတွင်းဒုက္ခသည်တွေကိုပြန်လည်နေရခြားရေးခွဲတံ့ကိုဆက်လက်လက်ခံထိန်းသိမ်းထားတဲ့ဒါမှမဟုတ်တိုးမြင့်လက်ခံတဲ့နိုင်ငံတွေအားလုံးနဲ့ပြန်လည်နေရာချထားရေးအစီအစဉ်ကိုပြန်ပြီးအားဖြည့်ပေးတဲ့အမေရိကန်ပြည်ထောင်စုကိုကျွန်တော်ကျေးဇူးအထူးတင်ပါတယ်
။ COVID-19 ကပ်ရောဂါတုံ့ပြန်ကင်တွေရေးရာသီဥတုဆိုင်ရာအရေးယူဆောင်ရွက်ရေးအတင်းကျပ်ရွှေ့ပြောင်းခံရမှုစတာတွေအပါအဝင်အဓိကကိစ္စရပ်တွေကို၂ရက်ကြာကျင်းပမဲ့အွန်လိုင်းအစည်းအဝေးမှာတက်ရောက်လာကြတဲ့တာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်ရှင်။အခုလိုကဘာလုံးဆိုင်ရာဒုက္ခသည်များညီလာခံသတင်းနဲ့အတူတဆက်သေးပဲမေလစခန်းဒီမြန်မာဒုက္ခသည်တွေဆန္ဒပြကြတဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ထက်ဆောင်ရမ်းမြို့နယ်တွေကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေလဒုက္ခသည်စခန်းမှာစခန်းအုပ်ချုပ်ရေးမှုကဒီစခန်းတွင်နေထိုင်သူ2ဦးစိုက်ကယ်စီးလာချိန်မှာနှာခေါင်းစီးမတက်လို့ဆိုပြီးတော့စိုက်ကယ်ပေါ်ကဆွဲချပြီးစိုက်ကယ်သိမ်းဆဲရာကနေဒုက္ခသည်ထောင်ကနန်းလောက်ဆန္ဒပြမှုတွေဖြစ်ခဲ့ရာကဒီလုံခြုံရေးအာဏာပိုင်တွေကနေတနက်ဖောက်လူစုခွဲခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထက်ဆောင်ရမ်းမြို့နယ်တွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလဒုက္ခသည်စခန်းမှာဒီဇင်ဘာလ14ရက်နေ့ညနေပိုင်းမှာလူရေထောင်ကနန်းနဲ့ဆန္ဒပြမှုဖြစ်ခဲ့ပါတယ်ပြဿနာစဖြစ်တာကတော့စခန်းတွင်းနေထိုင်သူ2ဦးစိုက်ကယ်စီးလာချိန်နှာခေါင်းစီးမတက်လို့စိုက်ကယ်ပေါ်ကနေဆွဲချပြီးစိုက်ကယ်သိမ်းဆီးရကနေအုပ်ချုပ်ရေးမှုရဲ့လုပ်ရက်တွေကိုမကြေမနက်ဖြစ်နေကြတဲ့ဒုက္ခသည်တွေဟာစခန်းအုပ်ချုပ်ရေးမှုရုံးရှိမှဆူယုံလာပြီးလူစုလူဝေးနဲ့ဆန္ဒပြပြီးရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့တာဆိုပြီးဒုက္ခသည်တဦးက VOA ကိုပြောပြပါတယ
်အခုကရောက်ဆုံးချိန်နေရာမှာအခုသူတို့ဝင်ရင်းဖြစ်ပြီးတော့မှလမ်းမကန်းရှိပြီးတော့လမ်းမကန်းကအော့ဆော့ပြင်းနေပြီပါမျိုးအခုပြက်နေတာပေါ့နော်မပြေသေးဘူးသူတို့စုံစီအားနေပြီးတော့မှဇုံပြီးဆုံးအေးခုအေးတိတိတက်တော့ရပြီပေါ့နော်လူအများများတယ်မှာဆုံးအေးဆုံးပြီးဆုံးစီမှာရှိတဲ့လူတွေအားလုံးပါတယ်သူတို့ကပါလဲဆိုတော့ဒီမှာဖြစ်နေအောင်ကျွန်တော်စခန်းထဲကပလာနဲ့ဟိုစီးပွားရေးလုပ်ငန်းရှင်တချို့နဲ့ပေါင်းပြီးတော့မှဈေးတွေရမ်းတင်ပြီးလုပ်နေတာပေါ့နော်အဲ့ဒီအချက်တွေကိုမကျေနပ်တာတွေကဟိုပေါက်ကွဲတာတွေကတော့လက်ရှိကပလာလုပ်ဒီနေ့လုပ်လိုက်တဲ့ကိစ္စရောအဲ့ဒါလေးမကျေနပ်တာတွေကစုပြီးတော့မှပလာဂျုံရောနောက်စီးပွားရေးလုပ်ငန်းရှင်မိချူအင်ရောနောက်စခန်းအတွင်းဟိုအိမ်ပေါ်ပေါ့နော်အဲ့မှာချိန်ချင်းဖြစ်သွားကြတာပေါ့စစ်တရောက်လာပြီးစစ်တကဘိုးဘထောင်ပြီးပြနာဖြစ်တယ်။နောက်လူတို့ကနှောက်ကွဲသွားတယ်။တောက်ကကြီးအိမ်ချင်းမှာတက်လာဆက်နေတယ်။နောက်တော့ကကျတော့ကားလမ်းမှာရှိတဲ့ကင်းတဲတွေကိုအကုန်လုံးဖြတ်တယ်
။ဒုက္ခသည်တွေအနေနဲ့စခန်းတွင်းကဈေးဆိုင်တွေမှာဈေးကြီးပေးပြီးဝယ်စားနေရတဲ့စာဝတ်နေရေးပြဿနာကလည်းရှိနေတာပါ။ဒုက္ခသည်တဦးကို TPPC လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကအစားအသောက်ဝယ်ဖို့အတွက်တဦးကိုတစ်လစာဘတ်ငွေ290ပါတဲ့အစားအသောက်ကထောက်ပံ့ပေးထားပြီးအစားအသောက်ဝယ်ဖို့တတ်မှတ်ထားတဲ့ဆိုင်မှာပဲဝယ်ရပါတယ်။အဲ့ဒီဆိုင်တွေကလည်းစားသောက်ကုန်တွေကိုစခန်းအုပ်ချုပ်ရေးမှုကခွင့်ပြုထားတဲ့လုပ်ငန်းရှင်စီကပဲဝယ်ယူပြီးပြန်ရောင်းချရပါတယ်။ဒီအတွက်ဒုက္ခသည်တွေအနေနဲ့စားသောက်ကုန်တွေကိုဈေးကြီးပေးပြီးဝယ်စားရတာတွေကိုနှစ်ရှည်ကြုံလာရတဲ့အတွက်အထူးတွေမကျေနပ်မှုတွေကရှိနေတယ်လို့လည်းပြောပြပါတယ်
။ဘယ်ကျွန်တော်တို့ဒီထဲမှာရှိနေတဲ့လူတွေကိုသူတို့ကနေပြီးတော့မှပုံသေးမှုတွေဈေးကြီးအောင်လုပ်ငန်းရှင်နဲ့ပေါင်းပြီးတော့မှအပြင်လူဈေးဆိုင်တွေရောက်ဥပမာဆိုလို့မှရစီကျွန်တော်ရှိမှာစီဝဲခြင်းနဲ့အပြင်ရိုးဈေးဆိုင်နေရာနေပြီးမှစီပင်းတင်ဝင်မရှိဘူးဖိုကတ်ဆိုင်နေရာပဲတင်ရမယ်ဖိုကတ်ဆိုင်နေရာလည်းသူတို့ရှိရနေစီဝဲလုပ်ငန်းရှင်ရှိရနေပြီးတော့စီတပင်းကိုသူက53ဘတ်နဲ့ဝယ်ရတယ်စက္ကန့်ထဲမှာ54ဘတ်နဲ့ရောင်းတယ်အဲ့ဆိုင်နေရာကျတော့ကျွန်တော်ကျက်သွင်းပြီးကျွန်တော်ဘဲပေါက်မှာဆိုလို့ရှိရင်10ကီလိုဥမာ130 140ပဲရှိတယ်ကျွန်တော်ဒီမှာ10ကီလိုဝယ်ရတာ35ဘတ်
ဒုက္ခသည်တွေအနေနဲ့တစ်လလုံးစားတော့ဖို့ဘတ်ငွေ290ဟာမလောက်ငှတဲ့အတွက်အပြင်မှာထွက်ပြီးရရအလုပ်ကိုလုပ်ကင်နေကြရပါတယ်။ကိုဗစ်ကပ်ဘေးကာလဖြစ်တာကြောင့်စခန်းတွင်းကနေအပြင်မထွက်ရတဲ့အခါမှာဒုက္ခသည်တွေရဲ့စားဝတ်နေရေးပြဿနာဟာပိုပြီးတော့ကြီးထွားလာပါတယ်။စခန်းတွင်းကိုဝင်လာထွက်တာလုပ်ရင်အခကြေးငွေပေးရတာရှိပြီးမပေးနိုင်ရင်ဖမ်းဆီးခံရတာတွေရှိတယ်လို့လည်းသူကပြောပါတယ်
။ ူတို့ကကျတော့အဲ့ဒီနာမှာအတန်းနေလာခေါ်လိုက်ရှိမှာတောင်းရရာကြီးသွားပြီးခုတ်ကြတယ်ပြီးတော့မှတောတက်ပြီးတော့မှဥပမာဝါခုတ်မြချိုးအခုချိန်ဆိုတော့ကြောင်းချိုးပါညာလောက်ကြတယ်ခိုးပြီးလောက်ရတာပေါ့ဒီဒါထွက်တာမီးလို့ရှိရင်လည်းဖမ်းတယ်နောက်ပြေဆုံးအမရဲ့ကိုကအကျင်ရောက်နေပြီးထဲပြန်ဝင်ရင်တထောင်ပေးရတယ်
ဒုက္ခတွေပြီမှာစာဝင်နေရေးပြဿနာကအကြီးဆုံးဖြစ်နေပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းကပေးတဲ့တစ်လလုံးစားတောက်စိတ်ဟာအမေရိကန်ဒေါ်လာနဲ့ဆိုရင်6ဒေါ်လာလောက်သာရှိပါတယ်ဒုက္ခတွေအများစုကတော့တတိယနိုင်ငံထွက်ခွာဖို့ကလည်းဆယ်စုနှစ်နှစ်ခုနီးပါးလောက်စောင့်ဆိုင်းနေရပြီးသွားလာခွင့်လည်းမရကြပါဘူးနေရပြန်ဖို့ကလည်းမဖြစ်နိုင်တဲ့အတွက်စခန်းအပြင်ထွက်ပြီးရရအလုပ်တွေလုပ်ကင်နေကြရတာပါကိုဗစ်ကပ်ဘေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်ပြီးအလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်စာဝင်နေရေးကြက်တဲမှုကပို့ပြီးတော့ကြီးထွားလာနေကြပါတယ်ဒုက္ခတွေတွေအနေနဲ့စာဝင်နေရေးပြဿနာကဆလို့မုန်းကျက်မှုတွေထပ်ပေါက်မရှိတာတွေဖြစ်နေရတယ်လို့လည်းဒုက္ခတွေတွေကဆိုပါတယ်ထက်မြမနေဆက်မှာဒုက္ခတွေစခန်း6ခုရှိပြီးမဲလစခန်းမှာတော့ဒုက္ခတွေ4000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးပါပါရှင်အခုဆက်လက်ပြီးတော့ချင်းပြည်နယ်ကအခြေအနေတွေကိုကြည့်ကြရအောင်ပါစီရီတင်မာနေတဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်ကခရီးရန်ဘာသာရေးခေါင်းဆောင်တအူးကိုတန်တရားနဲ့စစ်ကောင်စီတပ်တွေဖမ်းဆီးပြီးတဲ့နောက်မှာတော့တနင်္လာနေ့ကအလောင်းကိုပဲပြန်တွေ့ခဲ့ရတယ်လို့အသင်းတော်တာဝန်ရှိသူတွေက VOE ကိုပြောပါတယ် CDF ချင်းကာကွယ်ရေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ခရီးရန်အသင်းတော်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေရှိတယ်လို့တချို့ကလည်းထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
ချင်းပြည်နယ်ကံပက်လက်မြို့နယ်ဥဖို့ကျေးရွာကခရီးရန်အသင်းတော်ဓမ္မမှုဆောင်ဒူးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပြီးတဲ့နောက်မနေ့ကတော့ရုပ်လောင်းကိုပြန်တွေ့ခဲ့ရတာလို့ခရီးရန်အသင်းတော်တာဝန်ရှိသူဒူးကပြောပါတယ
်သူကကံပက်လက်မြို့ဟောင်းမှာအသင်းတော်ပါစတာပေါ့နော်တာဝန်ကြတာလေအဲ့ဒီနေ့ကမြို့ဟောင်းဘက်ကနေသူဥဖို့ရွာဘက်ကိုသူသွားတဲ့ချိန်မှာသူ့ကိုဖမ်းသွားတာလို့အဲ့လိုသူ့ကိုမဖမ်းချိန်မှာအဲ့ဒီဘက်မှာကံပက်လက် CDF နဲ့စစ်ကောင်စီတပ်နဲ့အဲ့ဘက်မှာတိုက်ပွဲဖြစ်တာရှိခဲ့တယ်လို့အဲ့အုပ်ဖို့ဘက်ကိုသူသွားတဲ့ချိန်မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တွေ့တော့သူ့ကိုဖမ်းသွားတာတယ်ဖမ်းသွားပြီးတော့ကံပက်လက်ဘက်ကိုသူသူ့ခေါ်လာရင်းနဲ့အဲ့လမ်းမှာပဲသူ့ကိုပြစ်တက်လိုက်တယ်လို့တော့ကြားရတာပေါ့နော်သူအလောင်းကိုသူတို့မနေ့ကပဲတွေ့တယ်13ရက်နေ့မှာပဲအလောင်းတွေ့တယ်သူ့ကိုဖမ်းတာ17ရက်နေ့ကဖမ်းပြီးတော့စစ်ကောင်စီကဖမ်းပြီးတော့7နှစ်လောက်မှသူ့ကိုတတ်တယ်လို့ပြောတာပဲ13ရက်နေ့ကြာမှာပဲသူ့အလောင်းကိုတွေ့တယ
်ကံပက်လက်မြို့နယ်ဥဖို့ကျေးရွာကဓမ္မမှုတော်ဆောင်ဆရာတော်အဝံကီးကိုဒီဇင်ဘာလ17ရက်နေ့မှာလမ်းမှာခေါ်ယူဖမ်းဆီးသွားတာလို့ဒေသခံအနေနဲ့အသင်းတော်ဒါဝင်ရှိသူတွေကပြောပါတယ်အဲဒီနောက်ဒီဇင်ဘာလ13ရက်နေ့မွန်လယ်ပိုင်းမှာတော့ပန်းလီပြည်ဟိုတယ်ရှိလမ်းဘေးမှာတည်ဆုံးနေတဲ့သူ့ရုပ်လောင်းကိုတွေ့လဲရတာပါအသက်30အရွယ်တည်ဆုံးသူဆရာတော်ဝမ်ကီးရဲ့ရုပ်လောင်းကိုတော့မနေ့ညပိုင်းကံပက်လက်မြို့မြို့ဟောင်းတင်းကျိုင်းမှာတကြိုခဲ့ကြပါတယ်ဓမ္မမှုတော်ဆောင်ဆရာတော်ဝမ်ကီးဖမ်းဆီးတပ်ဖြတ်ခံရမှုကိုအသေးစိတ်မသိရပေမဲ့ဒေသတွင်းခုခံတော်လှန်နေတဲ့CDF ချင်းကာကွယ်ရေးအဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးတန်တရားနဲ့စစ်ကောင်စီဘက်ကဖမ်းဆီးတာလို့ယူဆတဲ့အကြောင်းကံပက်လက်မြို့ကန်ဒူးကပြောပါတယ
်။ချင်းပြည်နယ်မှာထားတဲ့လူကခရီးရန်တွေကတော့ပတ်စာရင်းနဲ့နေတဲ့ပုံရှိမယ်လို့ထင်ကြတာပတ်စက်မယ်လို့သူကထင်ပြီးမှအထင်ကျော်ပြီးမှဖြစ်မယ်လို့ပြောပ
ါ။အခုလိုကံပက်လက်မြို့နယ်ကခရစ်တော်ရဲ့သင်းတော်ဓမ္မအမှုတော်ဆောင်ဒူးဖမ်းဆီးခံရစဉ်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးမင်းမြန်းမှုစစ်ကောင်စီပြောခွင့်ရအောင်ဖုံးဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းပြီးစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားမှုတွေအကြား CDF တပ်ဖွဲ့ဝင်တွေကိုထောက်ခံနေဆိုတဲ့ယူဆချက်နဲ့ခရီးရန်အသင်းတော်ဓမ္မမှုတော်ဆောင်3ဦးအသက်ခံခဲ့ရတယ်လို့လည်းခရီးရန်အသင်းတော်ဒါဝင်ရှိသူဒူးကပြောပါတယ
်ချင်းပြည်နယ်မှာတော့လောလောဆယ်မှာ3ယောက်ပေါ့ထန်တရာမှာ1ယောက်မတူပီမှာ1ယောက်အခုကန်ပလက်မှာ1ယောက်3ယောက်ပေါ့နော်ဖန်စီပြီးတော့သက်ခံရတာပေါ့ဟာခါမှာ1ယောက်ပတ်စတာ1ယောက်အိမ်ကိုပိတ်ခံရတာလေ
သာပြင်စီရေးပရိပခါတွေဖြစ်နေစဉ်တွင်နေရက်ကနေတိတ်ဆောင်နေရတဲ့အသင်းတော်ဒါဝင်ရှိသူတွေလည်းအများအပြားရှိတယ်လို့ဒေသခံဒူးကပြောပါတယ
်အလုံးကြီးကြပါပဲအမှန်တော့ဖက်ကလည်းကြီးကြတယ
်ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးစီဒီအက်တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကလေးငယ်တွေအမျိုးသမီးတွေပါဝင်လူဦးရေ9000ကျော်စစ်ဘေးတိတ်ဆောင်နေကြတယ်လို့လည်းချင်းဒုက္ခသည်ကော်မတီတွေရဲ့ဆင်းနေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ဗုဒ္ဓဖုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့ virus မျိုးကွဲတစ်တွေဘလို့စင်ပွားဖြစ်ပေါ်လာသလဲဆိုတာကိုကြည့်ကြရအောင်ပါ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု ဗိုင်းရပ်စ်ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇာမှာအပြောင်းအလဲဖြစ်ပြီးဆိုရင်ဗိုင်းရပ်စ်ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇာပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇာကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇာတစ်ခုတည်းဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇာပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
ဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အသားငါမပါဘဲတက်တက်လွတ်အစားအသောက်တွေကဘာတဝမ်းမှာရေပန်းစားလာတာနဲ့အမျှ plant based လို့ခေါ်တဲ့ပရိုတိန်းတက်ပါတဲ့ဟင်းသီးဟင်းရွက်အခြေပြုအစားအသောက်ထုတ်လုပ်မှုကလည်းတဖြည်းဖြည်းနဲ့ကျေပြန့်လာနေပါတယ်။ဒီအကြောင်းကိုဩစတြေးလျနိုင်ငံ Queensland တက္ကသိုလ်ကသိပ္ပံပညာရှင်တို့ကလည်းသုတေသနပြုလေ့လာနေကြပါတယ်။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါရှင်။
Queensland ပြည်နယ်အလဲပိုင်းဟာသရစ်ဆန်မွေးမြူရေးလုပ်ငန်းအဓိကလုပ်ကိုင်းတဲ့နေရာဖြစ်ပေမဲ့လို့အခုတော့အပြောင်းလဲတွေဖြစ်မဲ့အလားအလာတွေတွေ့မြင်နေရပါပြီ။စင်ကောင်းပဲစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်းသူ Neil Jensen ကအခုလိုပြောပါတယ်။
Certainly looks as though it is a market that is continuing to
ဒီဈေးကွက်ကရှေ့လျှောက်ကျေပြန့်လာမယ်ဆိုတာသိကြပါရတယ်
။ဘယ်လိုလာမျိုးအနည်းက Dexalia အရမှာစင်ကောင်းပဲစိုက်ပျိုးရေးလုပ်ကိုင်းနေတဲ့ Jensen ကတော့ protein တက်ပေါ်ကျွဲဝါတဲ့တသက်လို့အစာအသောက်တွေရေပန်းစားလာမယ်ဆိုရင်သူရဲ့အသီးနှံတွေစေကောင်းရလာမယ်လို့မျှော်လင့်နေတာပါ
expanded over the years considerably so whether it continues
ဈေးကွက်လှုပ်ရှားမှုပေါ်ခြေခံပြီးတော့ပြောရရင်တော့ဒီလိုအစားအသောက်တွေလာမယ့်နှစ်တွေအတွင်းမှာအတောက်ကိုတွင်းကျလာနိုင်ပါတယ်အဲ့လိုတွင်းကျလာမယ်ဆိုရင်လည်းနောက်ဆုံးဈေးနှုန်းအပေါ်မှာပဲမူတည်နေပါတယ
် Brisbane မြို့ Queensland တက္ကသိုလ်ကအာယုံခံအသက်ပညာဆိုင်ရာသိပ္ပံပညာရှင်ဖြစ်တဲ့ပါမောက်ကဟက်သာ Smith ကလည်းအခုလိုသုံးသပ်ပါတယ
် they want options that are more sustainable they want more options
စားသုံးသူတွေဘက်ကရွေးချယ်စရာတွေရှိတာမျိုးကိုလိုလားကြပါတယ်ရေရှည်လဲခံပဲရွေးချယ်စရာမျိုးကိုသူတို့လိုချင်ကြတာပါသတိဆန်တွေအရေးအလေးထားတဲ့အနေနဲ့အသားငါအခြေပြုမဟုတ်တဲ့စားသောက်စရာတွေကိုလိုလားကြပါတယ
်ပါမော့ခ်စမစ်ကတော့အသားငါလိုအရသာမျိုးထွက်တဲ့အသီးအရွက်အခြေပြုအစာအတောက်တွေထုတ်လုပ်ဖို့ဖန်တီးနေသူဖြစ်ပါတယ
် juicy and elastic in the mouthAnd can we mimic that in plant proteins?
အသားညာပေါင်းမုတ်တစ်ခုကိုစားလိုက်တဲ့အခါဂရင်းထဲမှာအရေရှွမ်းနေတဲ့အရာသာမျိုးဖြစ်နေစေတဲ့အခြေခံသိပ္ပံပညာကိုအရင်ဆုံးသိဖို့လိုပါတယ်။အဲ့လိုအရာသာမျိုးဖြစ်အောင်အပင်တွေစီးကရတဲ့ protein တန်နဲ့ကျမတို့ဖန်တီးထုတ်လုပ်လို့ရသလားဆိုတာကိုလည်းလေ့လာရမှာပါ
။အသားငါးတွေရဲ့အရာသာနဲ့အတိအကျတူတဲ့စားစရာမျိုးဖန်တီးနိုင်အောင်လို့ပါမော့ကစပင်နဲ့အတူလှုပ်ကင်နေတဲ့Queensland တက္ကသိုလ်ကသိပ္ပံပညာရှင် Jason Stoke ကလည်းအခုလိုပြောပါတယ
် a new sort of a startup culture if you like in this
ဒါတော်တော်ကိုစိတ်လှုပ်ရှားစရာကောင်းတယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကယဉ်ကျေးမှုစစ်တစ်ခုစတင်လိုက်တဲ့ဖြစ်ရမှုလို့ပါဒီနေရာကနေသီးနှံအသစ်တွေလည်းထွက်လာနိုင်သလိုစိုက်ပျိုးရေးလုပ်ငန်းအသစ်တွေလည်းပေါ်ထွက်လာနိုင်ပါတယ်စိုက်ပျိုးရေးသမားတယောက်အနေနဲ့လည်းအခွင့်အလမ်းအသစ်တွေပေါ်လာတဲ့အတွက်ဝန်တာတင်တဲ့ကိစ္စပေါ့ဗျာ
plant based အသီးနှံအခြေပြုအစားအသောက်တွေကိုလူကြိုက်များလာနေပါပြီဒါကြောင့်လဲလူသားတွေကိုရောကမ္ဘာကြီးအတွက်ပါအကျိုးရှိစေမယ့်အသီးနှံအခြေပြုအစားအသောက်တွေရဲ့ရှေ့အနာဂတ်ကောင်းတွေကိုလည်းတွေ့မြင်နေရပြီဖြစ်ပါတယ
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Joru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Joru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရရှင်မြန်မာစံတော်ချိန်နေနဲ့6နာရီခွဲပါပြီရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာဖွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့ဆိုတော့ခုလုံညုံကြီးသတင်းထဏိုင်းလုံညုံကြီးရောခုလုံညုံကြီးရောသတင်းသမိုင်းလုံညုံကြီးရောအရေးကြီးတော့
ဒါကတော့အရင်သတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်ဟောင်းဦးမြင့်ကျော်က VOE ကိုပြောသွားတာပါမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကပြစ်မှတ်ထားနှိမ်နင်းနေတဲ့သတင်းမီဒီယာသမားတွေရဲ့အခြေအနေကြောင်းတင်ပြထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုလည်းကျမတို့တင်ဆက်မှာပါအခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါရှင်လွန်ခဲ့တဲ့သတင်းပတ်အတွင်းတိုက်ခတ်တဲ့ဒီလေးစင်းနှစ်မောင်းတံခံရတဲ့အမေရိကန်တီထောင်စုပြည်နယ်တွေမှာကယ်ဆယ်ရှာဖွေရေးတွေဆက်လုပ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အဲ့ဒီဒေတာတချို့မှာတီထောင်စုအရေးပေါ်အခြေအနေကြေညာခဲ့ပြီးလိုအပ်တာအားလုံးကိုကူညီထောက်ပံ့ပေးသွားမယ်အကြောင်းကတိပေးပြောဆိုထားပါတယ်။အခုလိုအေးချမ်းလာတဲ့ဆောင်းရာသီမှာလူတွေတိမ့်နေချီပြီးလျှက်စစ်ပြီးအပူထုံးလွင့်ပေးတဲ့ဟီတာရောမရှိဘဲနေထိုင်နေကြရပါတယ်။ VOA သတင်းတောက် Eric Abercedi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။နေစင်းမောင်းတံခံရတဲ့အမေရိကန်ပြည်နယ်တချို့မှာလူတွေဒါဇန်နဲ့ချီသေဆုံးခဲ့ပါတယ်။ကန်တကီပြည်နယ်မှာလူ80လောက်သေဆုံးခဲ့ပြီးကယ်ဆယ်ရှာဖွေရေးဆက်လုပ်နေစဉ်မှာဒီအရေးအတွက်တိုးလာဖွယ်ရှိတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေးအေဂျင်စီ FEMA အကြီးအကဲ DN Chris Wei က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
We really want to make sure that we find anybody who still might be trapped in
the rubble. အဲ့ဒီပြင်းတွေကအပြည့်အစည်ပုံတွေကိုရှင်းလင်းရမှာကြားနိုင်မယ်။အဲ့ဒီအောက်မှာပိတ်မိနေတဲ့သူတွေကိုတည်တည်ချာချာရှာဖွေသွားပါမယ်။လက်တလောခိုးနှားစရာ၊ရေရှည်မှနေစရာအိမ်၊တခြားလိုအပ်တာတွေအလုံးအပြည့်ပြန်လည်တူတောင်းတဲ့အခါမှာလည်းဖြည့်ဆည်းကူညီဖို့ဦးတည်လှုပ်ဆောင်သွားမှာပါ။
Arkansas နဲ့ Kentucky ပြည်နယ်မှာလေဆင်နှမောင်းတံမခံရချိန်နဲ့ခံရပြီးချိန်ကောင်းငင်ကနေနှိုင်းချိန်ရိုက်ကူးထားတဲ့ပုံတွေမှာအပြည့်အစည်တွေဟာကီလိုမီတာ160အဝေးထိအောင်တော့ရောက်ရှိပါတယ်။လေပြင်းတံကြောင့်အိုးအိမ်မဲ့ဖြစ်ရသူတွေဟာအခုအခါမှာအစိုးရရဲ့ခေလုံရေးကေအာတွေမှာနေထိုင်နေကြပါတယ်။ Kentucky ပြည်နယ်ဒီမိုကရက်အုပ်ချုပ်ရေးမှူး Andy Bashar က NBC Meet the Press အစီအစဉ်မှာအခုလိုပြောပါတယ်
We open warming centers. We had 13 open. Only 6 are still open.
ကံကောင်းထောင်းမှပြီးလေးစင်းနှမောင်းတံဓာတ်ရိုက်မထိတဲ့သူတွေကသူတို့သိတဲ့လူပဲဖြစ်ဖြစ်မသိတဲ့လူပဲဖြစ်ဖြစ်အဲ့ဒီသူတွေကိုလက်ရှိဖွင့်ထားစေစင်တာ6ခုမှနေရာချထားပေးပါမယ်။မယုံကြည်နိုင်စရာကောင်းလောက်အောင်ဘေးဒုက္ခကြုံခဲ့ရသူတွေကိုကျွန်တော်တို့ကူညီပေးသွားမှာဖြစ်ပြီးတော့အရာရာကိုပြန်ထူထောင်သွားပါမယ်။
လေစင်းနှမောင်းတံခံရတဲ့ပြည်နယ်တွေကကန်တကီပြည်နယ်တစ်ခုသာအရေးပေါ်အခြေအနေကြေညာခဲ့ရတာပါ။အခုခါမှာရှာဖွေရေးနဲ့ကယ်ဆယ်ရေးလှုပ်သား100လောက်ဟာကန်တကီမှာတာဝန်ထမ်းဆောင်နေတယ်လို့ FEMA အကြီးအကဲကပြောပါတယ်။ဒါ့အပြင်လည်းအသက်မသေးဘဲကျန်သူတွေကိုဘေးအန္တရာယ်ကင်းကင်းနဲ့အပျက်အစီးတွေကြားထဲကဆွဲထုတ်ဖို့ကတော့စိန်ခေါ်မှုတစ်ရက်ဖြစ်လိမ့်မယ်လို့ပြောပါတယ်။
Severe weather that happens in these cold months it just
makes it easier for people to get sick. It's so hard 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 to get sick. It's
so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so hard to get sick. It's so ဆောင်သွားမှာဖြစ်ကြောင်းလည်းသူကပြောပါရတယ်။တောက်ကြတဲ့စနေနေ့တွေမှာတိုက်ခတ်ခဲ့တဲ့ဆိုးရွားလုံးနဲ့မုန်တိုင်းဒဏ်ကိုပြည်နယ်6ခုမှရင်ဆိုင်ခဲ့ရပြီးကန်နကီပြည်နယ်မှာဆိုရင်လေဆင်းနှမောင်းဟာကီလိုမီတာ300ကျော်တလျှောက်ပွေနှောက်သွားခဲ့ပါတယ်ခင်ဗျာ။
ပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ကျမတို့ဆက်လက်ပြီးတော့အပတ်စင်ကဏ္ဍတွေကို မတင်ဆက်ခင်မှာဒီကာကွယ်ဆေးထိုးတာနဲ့ဒီလူခန္ဓာကိုယ်ရဲ့ဒီခန္ဓာစွမ်းခုခံစွမ်းအားတွေအကြောင်းကိုကြည့်ရှုနားဆင်ကြရအောင်ပါရှင
်လူခုခန္ဓာရဲ့ဗိုင်းရပ်စ်ဒါမှမဟုတ်ဘက်တီးရီးယားရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ကလစီတွေကိုတိုက်ခိုက်ပါရင်ဒါကိုယောဂါကူးစက်မှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူအိုးတွေတုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရည်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရည်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါသူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြီးဖျက်ဆီးပစ်တာပါဖန်ဆာဆဲလ်တွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရည်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးဖြူဆဲလ်တွေလိုအပ်ပါရဲ့ခုခံဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမှတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားတည်ပါရဲ့သွေးဖြူဆဲလ်တွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမှတ်သားကိုတွေ့တာနဲ့သွေးဖြူဥတွေအရေအတွက်ပွားလိုက်ပါရဲ့ဒီမှာသွေးဖြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါရဲ့ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါတီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်ဒီမှာပြဿနာကယောဂါပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါတယ်။ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြန်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာကွယ်ဆေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာကွယ်ဆေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါတယ်။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါရင်ဒီမှာကာဝယ်ဆေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ကိုကျော်ကျော်သိန်းအပတ်စဉ်တင်ပြနေတာပါမြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီကပြစ်မှတ်ထားနှိမ်နင်းနေတဲ့အထက်သတင်းမီဒီယာသမားတွေလည်းပါနေပါတယ်ဒီအခြေအနေအောက်မှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုအများပြည်သူအမှန်တိုင်းသိအောင်တင်ပြနိုင်ဖို့ရာအခက်အခဲတွေလည်းကြုံတွေ့နေရတာပါမြန်မာနိုင်ငံရဲ့အခြေအနေတွေကိုအမှန်တိုင်းတင်ပြနိုင်ခြင်းသတင်းစာသုံးသူတွေထားရှိတဲ့သဘောထားစရာတွေနဲ့ပတ်သက်ပြီးတော့အရင်သတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းတက်ဦးဖြစ်တဲ့ဦးမြင့်ကျော်ကိုပြီးခဲ့တဲ့အောက်တိုဘာလထဲမှာကိုကျော်ကျော်သိန်းဆက်သွယ်မင်းမြန်းထားတဲ့တဲ့ကကောက်နှုတ်ပြီးတော့ပြန်ပြီးထုတ်လင်းလိုက်ပါရရှင
်ဦးမြင့်ကျော် VOA နဲ့ဆက်သွယ်မင်းမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန
်းဟုတ်ကဲ့ဆိုတော့ခုနကကိုမင်းကျော်ပြောသွားတဲ့အခြေအနေအောက်မှာပေါ့နော်ဟလာဖန်ခံထားတဲ့လူတွေရှိနေစေတရားစွဲခံထားတာတွေရှိနေစေလက်ရှိလည်းပဲအင်မတန်ကြီးမားတဲ့ဟလာချင်းချောင်းမှုနဲ့ပြည်အားကြီးအခြေအနေကရှိနေတာပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွေမှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရေးသားထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါသေးရဲ့လားအဲ့လိုဖြစ်နိုင်ခြေရှိနေပါရဲ့လားအဲ့လိုတင်ပြနေနိုင်ကြတယ်လို့ရောကိုမင်းကျော်မြင်ပါလားခင်ဗျာ
အခုအခြေအနေကတော့ပြန်နှိုင်းရှင်းလိုက်မယ်ဆိုဒီဖေဖော်ဝါရီလတည့်ရက်နေ့မတိုင်ခင်နဲ့အခြေအနေနဲ့ရှင်းလိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတော့တရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ဖြစ်နေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရဲမြို့ပဲဖြစ်စေဖြစ်တယ်ဆိုရဲမြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရဲလမ်းပဲဖြစ်စေပေါ့နော်အဲ့လိုဒေတာပဲဖြစ်စေအဲ့ဒီလိုတွားဖို့အခွင့်အလမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာခွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထောက်နိုင်လုံညုံကြီးတော့ခုလုံညုံကြီးရောသတင်းသမိုင်းလုံညုံကြီးရာအရေးကြီးတော့ဆိုတော့ နောက်တစ်ချက်ကတော့အဲ့ဒီဟာကိုလည်းဘလို့ဟုတ်လားဒီဟာနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့မေးဖို့ဆိုရင်လည်းဖြေမဲ့သူတွေမဖြေရတာတွေရှိတယ်ဟိုတာဝန်ရှိတဲ့လူတွေကမဖြေတာတွေရှိတယ်ဘောနဖုံးကွယ်ထားတဲ့ဟာတွေသက်ဆိုင်တဲ့သူတွေတာဝန်ရှိတဲ့လူတွေဖုံးကွယ်ထားတာမဖြေတာတွေရှိတယ်ဆိုတော့အဲ့ဒီမှာလည်းသတင်းချက်လက်ကိုစုဆောင်တဲ့နေရာမှာရင်ကိုအကန့်အသတ်တွေအစီအစဉ်များရှိတယ်နောက်တစ်ခုကတော့စောစောပြောတဲ့ဟိုဒီ platform ပေါ့လေဒီ internet ပေါ့ပေါ်မှာရေးမှလားပုံနှိပ်မှဟိုစောင်းစောင်းမှဖုံးပြမှလားရေဒီယိုမှလောက်မှလားတီဗီမှလောက်မှအဲ့ platform ကလည်းအကန့်အသတ်ကြီးရှိလာတဲ့သဘောရှိတယ်ပုံနှိပ်ဆိုရင်တော့ပိုဆိုတော့ပေါ့နော်ဟို internet မှာတော့ဟိုဒီ site ကိုပိတ်ထားတယ် block လောက်ထားတယ်ကြော်ရတယ်နောက်တစ်ခုကတော့ဒီဟာကဘယ်သူရေးတာလဲဘယ်သင်းဌာနလဲဆိုတဲ့ဟာမျိုးကိုဒီသတင်းထွက်လာပြီးတဲ့နောက်မှာအဲ့ဒီမျိုးမှရှိတဲ့အဲ့ဒီရက်ွက်မှရှိတဲ့အဲ့ဒီ data မှရှိတဲ့သတင်းတော့တွေကိုထပ်ဆောင်ကြည့်ပြီးတော့ဟိုစစ်စစ်မင်းမြန်တာဖိအားပြတာလောက်တော့ဆိုတော့တင်ပြတဲ့ဟာမှာလည်းအဲ့အခက်အခဲတွေရှိတယ်ဆိုတော့ဟိုလောလောဆယ်စောစောမိကုန်းကိုတဲ့ဖြေရရင်တော့အရင်တုန်းကဟိုတရားရုံးလောက်လုံနိုင်ခဲ့တယ်လို့ပြောရင်အခုလုံနိုင်တဲ့ဟာကအချက်လက်မှန်တဲ့ဒီအခြေအနေကိုတကယ်နားလည်အောင်တင်ပြနိုင်တဲ့ဟာကကျွန်တော်အမြင်ပေါ့လေကျွန်တော်အကယ်ဖြတ်ချက်ဆို40ရာနှုန်းထက်မကူဘူးပေါ့နော
်အ
တင်းကြီးအတွက်ဒီကတော့အပုတ်ကြီးကတော့အများကြီးရှိတယ်ဒါပေမဲ့တကယ်ဒီဖြစ်ပျက်ကိုတကယ်နားလည်ဖို့ဒီအချက်လက်တွေကိုသိဖို့ဒီချက်လက်ကိုခွင့်ဖြစ်ဖို့ဆိုရက်အခွင့်အလမ်းကတော့ကျွန်တော်ထင်တယ်40ရာနှုန်းလောက
်
ပဲကျန်နေပေါ့နော်60ရာနှုန်းလောက်ရောက်သွားတယ်လေကျွန်တော်တော့
ဆိုတော့
ကျွန်တော်အမြင်ပြောတော့
ပါဟုတ်ကဲ့ဘုမင်းကျော်ပြောရင်လည်းကျွန်တော်ကောင်းတော့မှတွေးဝင်တာဘာလဲဆိုတော့ထက်ဝက်အောက်ဟလာတင်းကိုတကယ်ဖြစ်ပျက်နေတဲ့ဟာကိုလုံးစိပတ်စိပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ရာဂိုင်းလုံးကထက်ဝက်အောက်ညော်နေသွားတဲ့အခါကျတော့ဟလာသတင်းမီဒီယာရဲ့အဓိကအလုတော်ဝန်တစ်ခုဖြစ်တဲ့ဟလာတိုင်းသူပြည်သားတွေနိုင်ငံသားတွေ informed citizen အချက်လက်တွေအကုန်ရပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေဒီအချက်လက်တွေပေါ်မှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရည်ရည်တွေနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ခြင်းရှိတယ်လို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
အော်မှန်ပါတယ်အခုကလူတို့ကလည်းတစုံတရာဖြစ်ပြတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်အချက်လက်တွေဟိုဟုတ်လားဟိုမှန်ကန်တဲ့အချက်လက်တွေဟိုမတူတဲ့ရှူတောင်းနေဟိုမတူတဲ့အမြင်နေအဲ့လိုဟာမျိုးတွေနောက်တစ်ခုကတော့ဟိုဒီဟာနဲ့ပတ်သက်တဲ့အကဲဖြတ်ချက်လူမျိုးတွေပေါ့နော်ဟိုတက်ဆိုင်နားလေအဲ့ဒါမျိုးတွေရဖို့ကတော်တော်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးကြတော့ပေါ့နော်ဥပမာအခုကျွန်တော်ဒီကိစ္စပြောရဆိုရင်တော့ကျွန်တော်လည်းဒါဟိုအနေချင်းစဉ်းစားပြီးတော့ဟို risk ကိုစဉ်းစားပြီးပြောကြရတဲ့ဒီ accept sensor ရှစ်ဆိုအနေနဲ့များရှိကြတော့ဆိုတော့အဲ့ဒီအနေထားမျိုးမှာစောစောပြောတဲ့လူလူပြိတက်စီအများစီကိုရောက်ဖို့ကပို့ပြီးတော့နေပါသွားတဲ့သဘောရှိတယ်ဒီအခြေအနေမျိုးအောက်မှာတော့ဟိုထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်နောက်ဒီအဖြစ်အပျက်မှာသက်ဆိုင်ရာပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲသို့တော့တခါလီမှာကိုတိကျင်တဲ့ကိုကြားကျင်တဲ့ဟာကိုကိုကြားနေရလို့ဟိုဝမ်ဟိုကျေနပ်တာတစ်ပိုင်းပေါ့နော်ဒါပေမဲ့အဲ့ဒီဟာကမှန်ကျင်လဲမှန်မယ်မှားကျင်လဲမှားမယ်တခါလီမပြည့်စုံတာလဲဖြစ်နေမယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
ဆိုတော့ကိုမင်းကျော်အဲ့လိုပြောနေတယ်ကျွန်တော်ကောင်းတယ်မှာတစ်ဆက်သေးမိကွန်းပေါ်တော်ကပါလဲဆိုတော့ဟလာတစ်ဖက်မှာကြတော့လဲပဲဒီအာနာသိန်းစစ်ကောင်စီကနေပြီးတော့ထုတ်တဲ့သတင်းတွေကိုရေးလို့လွှင့်လို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်အခါစစ်ကောင်စီရဲ့တင်းစားရှင်းလင်းမှုကိုတက်မလားမတက်ဘူးလားဆိုတော့မှအခြေတင်ဖြစ်ခဲ့ဘူးတာဘုမင်းကျော်ကိုယ်တိုင်လည်းသိပါတယ်ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့တင်းတွေကိုတင်းထဏာတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်နေကြတဲ့ပုံမှာဘုမင်းကျော်ဘယ်လိုယူဆပါသလဲဒါတွေနဲ့ပတ်သက်တဲ့ဝေဖန်ချက်တွေပေါ်ရောဘယ်လိုများမြင်မိပါသလဲဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေမျိုးမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟလာတင်းဆိုတာဘယ်မှရှိရဘူးပဲအားလုံးရဲ့အသံတွေကိုညံ့ညံ့တတယထာဘူးသားကြကြလက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုတ်လွှင့်ရမယ်ဆိုတဲ့ဒီသတင်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေကတခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ကင်ဆယ်လုပ်ဆောင်ဖို့တင့်မတင့်ဆိုတဲ့အမြင်ပေါ်မှာရောကိုမြင့်ကျော်ဘယ်လိုများသုံးသပ်မိသလဲ
ဟုတ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟုတ်လား professional နေစင်းလို့ခေါ်ရဲပေါ့နော်ဒီဟိုဒီတင်းအလုတ်ဆိုတဲ့ဟာကဒီတင်းပညာတင်းအလုတ်တင်းသမားရဲ့ဝတ္တရားတင်းသမားရဲ့တာဝန်ဝတ္တရားပေါ့လေအဲ့ဒီအပေါ်မှာရက်တီကင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းကင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမဲ့သဘောလေဟိုကျွန်တော်တို့နားလေတယ်ဒါလည်းသိတယ်အခုချိန်မှာပါလဲဆိုတော့ဟ ဟိုဒီနိုင်ငံရေးရဲ့ဟုတ်လားဒီဟာကိုဟိုမီဒီယာပါဒီဘက်ကိုကင်ဆယ်ရမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ဒီဟာကဟိုတူးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်နားလဲနောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးอ่ะဒီချိန်မှာဟိုအားလုံးဘက်ပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ညီရွယ်ချက်စောစောပြောတဲ့ဟိုပြေစုံတဲ့ shoot out အမှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေ ਨੇ ပေးဖို့ဆိုတဲ့ဟာကိုတော့ဒီဆန်ကိုတော့ဟိုဒီအချိန်မှာလဲဟိုပြောင်းလဲဖို့တော့မသင့်ဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ်ညွှန်မှုတွေဟိုတင်နီးဘယ်လိုကောင်းလဲရိမ့်တာတော့တိမ့်တာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလေတယ်သို့တော့အချက်လက်အပြင်တော့ဟိုတစ်ကိုတော့ဟိုတစ်ခွဲလုံးလို့မရဘူးတစ်ကိုနှင့်လဲလုံးလို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိန်းကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုအချက်လက်ကိုပြောင်းလဲတဲ့အရာအချက်လက်တွေကိုဖုံးကွယ်တာတွေလိမ့်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုဘူးသို့တော့ဟိုခံစားချက်တွေနဲ့ဟုတ်လားနီးစပ်တာတို့ဟိုဒီဘက်ကိုကြိုက်နှစ်တက်တာဒါမျိုးတွေတော့ရှိနေမှာလေဒါကလူတွေလောက်ကြတဲ့အပိုင်းပဲမို့လို့ပေါ့နော်
โอเคဆိုတော့ကျွန်တော်ခုနမေးခွန်းကရောသွားတဲ့ခါကျတော့ကျွန်တော်မေးခွန်းပထမပိုင်းလေးကျွန်တော်ပြန်ပြီးတော့ကောက်ပြီးတော့ဆိုပြီးတော့သဘောထားကျွန်တော်ဆက်တည်ပြစီကျွန်တော်ခုနပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးသားထုတ်လင်းနေကြတာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးတင်သလားမရေးတင်ဘူးလားထုတ်လင်းတယ်လားမထုတ်လင်းတယ်ဘူးလားဘုမိကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုသတင်းအချက်လက်တွေဟိုဖြစ်နေသေးရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့လိုတော့ဒီကပြောတဲ့ကိန်းကနန်းနေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားဟိုကိန်းမမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအမြေပြင်ဆိုတာလေကိုကတော့ဟိုသွားကြည့်နိုင်တဲ့ဟာမဟုတ်တော့လဲဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်အမြေပြင်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟိုပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာတင်လာတဲ့အတိုင်းပါပဲဟိုဒီအချိန်မှာတော့အချက်လက်တွေဖြစ်နေနေများဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုတွင်နေဖြစ်နေနေများတော့ကိုက platform မပေးပြီးဖို့ပေါ့နော်တစ်ဖက်ရဲ့ဟို loud speaker လို့မဖြစ်မိဖို့တော့ဒါတော့ရေးကြည့်ပါတယ်ဒါကတော့သတင်းသမားရဲ့ကိုဟိုတွင်ဟို platform နဲ့ကျင့်ဝတ်ဆိုင်ရာဟောသတင်းအတတ်ပညာဆိုင်ရာဟောဒါကတော့တိတိကျကျအောင်လည်းနောက်လို့ရတယ်ဒီမှာ
ဟုတ်ကဲ့လက်ရှိအချိန်နေမှာဟလာတရင်ကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတရင်ကိုစားသုံးသူပေါ့နော်တရင်လောကရဲ့အုံနှုံမရဆိုတရင်ကိုစားသုံးသူဟုတ်လားမြန်မာတရင်နေလဲဆိုတာမြန်မာလူတုမြန်မာလူတုကတရင်ကိုအဓိကကြည်မဲ့ဖတ်မဲ့နားထောင်မဲ့ဆိုတော့မြန်မာတရင်ကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတရင်ကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လိုများအကြံပေးခြင်းပါတယ်တရင်တွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟောတရင်တွေကိုဘယ်လိုရယူသင့်တယ်လဲဆိုတော့ဒီတရင်ဌာနတွေအခုလည်းဟိုတရင်ဌာနတွေရက်တဲ့ဌာနတွေလည်းရက်ကုန်တာပေါ့နော်အစ်စ်တွေလည်းပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလည်စရာတွေဟိုထပ်ဖြစ်လာတာပေါ့နော်ဒီအခင်းချင်းကဖေးဖွိုင်းလာတရင်နေနောက်ပိုင်းမှာအခင်းချင်းကမျက်စိလည်စရာတွေဖြစ်လာလဲပုံနှစ်တွေလည်းရန်နှမ်းသွားတဲ့ဟာတွေရန်နှမ်းသွားတယ်ဆိုတော့ဟိုကျွန်တော်အကြံပြုချက်ကတော့တည်င်းတွေကိုတိုက်ဆိုင်စစ်ဆေးပါပေါ့နော်ဟိုနောက်ခုကတော့ကိုနှစ်သက်တာကိုကြားပြင်တာကိုဟိုတင်းတာကြီးပဲမဟုတ်ဘူးねတခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်အလှန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့တည်င်းဌာနဆိုတဲ့ဟာတစ်ခုတည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုส่งออนတော့ဟိုဖတ်ရှုပါကြည်ပါတိုက်ဆိုင်စစ်ဆေးပါလို့ပဲအကြံပြုကျင်တာပေါ့เนาะဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလည်စရာရောအမျိုးမျိုးသောဟိုအတုဆိုတာလေဂျင်ညာချက်အတုလိုမျိုးတစ်ခါလေး information တုလိုမျိုးတစ်ခါလေးအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာရောဒါမျိုးတွေအများကြီးဖြစ်နိုင်တော့ဆိုတော့အကြံပေးကျင်တာတော့တိုက်ဆိုင်စစ်ဆေးပါဟိုမတူတဲ့ဟာတွေကိုဟိုကြည်ပြီးတော့တိုက်ဆိုင်စစ်ဆေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်တွေ့လိုက်တာနဲ့ share ခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်ကဲ့
နှိမ့်ခင်လေးမှာတတိလေးထားကြည့်ဘူးပေါ့နော်
ဟုတ်ကဲ့ဟိုဒါတော့ဟိုသတင်းမီဒီယာတိနားလည်မှုပညာပေးပေါ့နော်ဟိုအချိန်ကတော့အများကြီးလောက်ခကြတုတ်တော့အခုမှတော့ခြားကိစ္စတွေနဲ့ဒီကြောင်းနဲ့တိတ်မပြောနိုင်ကြဘူးပေါ့
ဟုတ်ပါရခင်ဗျာဦးမြင့်ကျော်ချိန်ပေးပြီးတော့ခုလိုပြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသူလိုပါပဲကိုကြားကျင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမဲ့အလားအလာရှိတဲ့ဂျားတွေကအခုလိုဖြစ်တဲ့ဖြစ်ထိုက်တဲ့ရှိတဲ့ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ခုချော့ချော့သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်အရင်သတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါOmicron COVID ကရောဂါပိုးသစ်အန္တရာယ်ကြောင့် EU ဥရောပဖွဲ့ဝင်နိုင်ငံတော်တော်များများမှ Christmas ဈေးပွဲတော်တွေကိုပြန်ပြီးပိတ်နေချိန်မှာ Croatia နိုင်ငံမြို့တော်ကတော့ဈေးပွဲတော်ကိုတော်တော်လေးစီစီကာကာကျင်းပနေပါတယ်။ COVID ကာကွယ်ဆေးထိုးထားတဲ့ COVID Pass လက်မှတ်ပြနိုင်သူတွေသာဈေးပွဲတော်ကိုလာဝင်ရှိတယ်လို့သတ်မှတ်ထားတဲ့ Zagreb မြို့တော်ကဈေးပွဲတော်စီကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာကျမတို့ကိုခေါ်သွားပါလိမ့်မယ်ရှင
်ခရီးရဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာ Christmas ပွဲတော်မတိုင်ခင်သတင်း၄ဘက်လောက်အလို့ကဆလို့မိအလှတွေဆင်းပွဲတော်တွေကျင်းပပြီးတော့ Christmas ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်ပုံမှန် Christmas ပွဲတော်ရာသီချင်းဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေးရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသစ်အန္တရာယ်ထပ်ရှိလာတဲ့အတွက်ပွဲတော်တွေကိုသတိထားကျင်းပနေကြပါတယ်Germany, Austria စတဲ့ဥရောပနိုင်ငံတချို့မှဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမဂ္ဂနိုင်ငံတချို့မှလူစုလူဝေးမဖြစ်အောင်ပြန်ပြီးတည်ထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့ Christmas ဈေးပွဲတော်ကိုစီစီကာကာကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တော့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ကွင်းလက်မှတ်ရပါတယ်။အနည်းဆုံးသတင်း၃ဖက်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်၄၀စာ COVID Pass ကိုအစိုးရစီမှရှောက်လို့ရပါတယ်။ PCR နဲ့ Antigen ဆေးစစ်မှုတွေလုပ်လို့ Negative အဖြစ်ထွက်သူတွေအနေနဲ့လည်းရေတိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး၁၀ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID Pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ခရိုအေးရှားအစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ် Scrap မြို့တော်မှာ Christmas ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အထင်ကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ
်
အရင်နှစ်တွေတည်းဆိုင်တော့ပွဲကရမ်းမစီပေမဲ့ကျွန်တော်ကတော့သဘောကျပါတယ်ကောင်းလဲကောင်းပါတယ
်ကိုဗစ်ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့တိတ်တော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
် well it's certainly not as lively as it used to be but it's kind of coming back you know
အရင်လိုမစီတော့တာကတော့တည်ကြပါတယ်ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါအခုလိုလူတွေအများကြီးကိုပြန်တွေ့ရတာတိတ်ကောင်းပါတယ်
လက်ဆောင်ပစ္စည်းအယောင်ဆိုင်တွေအစားအသောက်အယောင်ဆိုင်တွေတာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်
လူတွေဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက်ကိုဗစ်ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အာဏာပိုင်တွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစီကံချက်တွေအားလုံးကိုကျမတို့လိုက်နာဆောင်ရွက်ထားပါတယ်
။ခရိုအေးရှားနိုင်ငံရဲ့စီကံသတ်မှတ်ချက်အရအမိုးအကာအောက်ထမ်းမှမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စီကံချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာခရိုအေးရှားနိုင်ငံတည်းမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, mislim, odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još...
Čima, kuma je udava, ali nji je rara, a to li sam pjevare.
အခုလိုပွဲမျိုးလုပ်နိုင်တာတကယ်ကိုကောင်းပါတယ်ကျမကဆလိုဗေးနီးယားကပါကျမတို့စီမှာတော့အလုံးပိတ်ထားတာမဟုတ်ဘာမှတိတ်ပြီးတော့မရှိပါဘူးဒါကြောင့်အလုတ်အားရမှာဇာဂရက်ကိုလာပြီးတော့အပန်းဖြေရတာကိုသဘောကျပါတယ
်သတ်မှတ်ချက်တွေနဲ့ကိုက်ညီရင်ရနိုင်တဲ့ COVID pass နဲ့ပွဲတော်ဆင်နွှဲနိုင်တယ်လို့ခရီးချအစိုးရကခွင့်ပြုထားတာမဟုတ်ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်အဲ့ဒီရီကိုအဓိကထားဝင်ငွေချရတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်
။ဘာဇာစီဂရစ်ပရိုဒတ်ကစားဝေးစင်ကွန်ပလက်တနာဒမီတီရဘီဇပူနပူနကလေဂါဘီလိုဝေရန
အခုလိုခရစ်စမတ်ဇီးပွဲတော့ပြန်ကျင်းပနေတာကိုကျွန်တော်တို့လိုဆိုင်ပိုင်ရှင်တွေကတော့တကယ်ဝမ်းသာပါတယ်။ကျွန်တော်လို့ဖို့ကံပတ်တော်များများကဒီနေ့ဇီးပွဲတော့ပြန်ကျင်းပဖြစ်လိမ့်မယ်လို့တော့ထင်မထားကြပါဘူး။အခုလိုပြန်ဖွင့်နိုင်တာတကယ်ဝမ်းသာစရာပါ။တခြားနိုင်ငံတချို့မှာဆိုရင်ဘာပွဲမှတော့မလုပ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလာပါပြီ။မနေ့ပြန်ဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူး။ဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူး
။ဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4ပုံတပုံလောက်ကိုဝင်ငွေချပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော်လာနိုင်ဖို့ကမ္ဘာလက်ခီးတွေတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့COVID စီကံတပ်ပတ်ချက်တွေရှော့ပေါ်ထားတဲ့ Croatian နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ပုံ2ပုံလျှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့လေဟာပြင်နဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာ Omicron ပိုးတဲ့ကြောင့်COVID စီကံသတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရစ်စတန်နိုင်ငံက COVID pass ရှိသူတွေလာနိုင်တဲ့ Christmas ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်ကျွန်မအစမြတ်မော်ပ
ါနတ်စုမြတ်မော်တင်ဆက်နေတဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုထုတ်လွှင့်မှုအချိန်ရောက်ပါပြီကုစော်မိုးကျော်ကပြောပြမှာပါရှင်
အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသအတွင်းတရုတ်ဩဇာကြီးမားလာတာကိုပြန်လည်တွန်းလှန်နိုင်ဖို့အာရှဒေသအတွင်းကမဟာမိတ်နိုင်ငံတွေနဲ့စီးရီးစီးပွားရေးဆိုင်ရာဆက်ဆံရေးတွေကိုတိုးမြှင့်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ်အာရှဒေသအတွင်းချမ်းသာကြွယ်ဝရေးနဲ့ငြိမ်းချမ်းရေးအတွန်းရှည်နိုင်ဖို့အတွက်သမ္မတဘိုက်ဒန်အစိုးရအနေနဲ့အလေးနဲ့ထားတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်အာရှဒေသကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့အင်ကာနေမှာပြောဆိုပါရယ်တရားလက်လွတ်အကြမ်းဖက်မှုကျွလွန်နေတဲ့မြန်မာစစ်ကောင်ဆောင်တွေကိုဖိအားပေးသောဖို့တရားမဝင်ဖမ်းဆီးထားသူအားလုံးပြန်လွတ်ပေးဖို့နဲ့အားလုံးပါဝင်တဲ့နိုင်ငံရေးဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာပြည်ပြန်လည်ရောက်ဖို့အတွက်လှုပ်ဖို့ကင်ပတ်မိဖက်နိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ဒိုနီးရှားမှာပြောဆိုခဲ့ပါရယ်လူအမြောက်များအငတ်ပေးနဲ့ကြုံနိုင်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်ပံ့နေပေးဖို့နိုင်ငံတကာအနေနဲ့တစူးတစည်းတဲ့ဝိုင်းဝန်းလှုပ်ဆောင်ဖို့ဗြိတိန်နဲ့ပါကစ္စတန်နိုင်ငံတွေကအင်ကာနေမှာတိုက်တွန်းပါတယ်တည်ငြိမ်ပြီးအားလုံးပါဝင်တဲ့အာဖဂန်ပြည်ဟာကျွန်တော်တို့အားလုံးရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့ပါကစ္စတန်ဆိုင်ရာဗြိတိရှ်တန်ဘတ်ကြီးကပြောဆိုခဲ့ပါတယ်မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုဘက်ကအရှေ့ပိုင်းကိုဥတီချက်ထွေမှုတွေဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုလို့ရှိရင်တော့ရုရှားဘက်ကစီရေးအရာတုံ့ပြန်မှာဖြစ်သလိုနီးပြော်အမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်အကြောင်းကိုလည်းထိတ်တန့်ရုရှားတန်တမာတူကသတိပေးပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ရသက်တပ်ပတ်အတွင်းကလေဆင်နှာမောင်းတိုက်ခိုက်မှုကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့ကန်တကီပြည်နယ်မှာထိခိုက်ပျက်စီးမှုတွေကိုတွားရောက်ကြည့်ရှုဆစ်ဆဲဖို့သမ္မတဘိုက်ဒန်ဟာဗုဒ္ဓဟူးနေ့မှာတွားရောက်မှာဖြစ်ပါတယ်ကန်တကီပြည်နယ်ကိုအရေးပေါ်အကြေညာထားတယ်လို့ပဲအီလီနိုက်ပြည်နယ်ကိုလည်းကြေညာမယ်လို့သမ္မတကပြောဆိုခဲ့ပါတယ
်ကျေးဇူးတင်ပါတယ်ရှင်ကိုစော်မိုးကျော်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဟူးနေ့နေ့ကင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဒယ်ရစ်ဖစ်ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတော်လားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.